ဝိုင်းလူလက်ခွင့်နေပါဝင်ပြုရင်ပြောင်းလဲမှုတွေလှုံ့ဆောင်ဖို့ဂရီပေးထားတဲ့ဆိုရလက်ထက်မှာယင်းနှိမ့်မြုံနယ်မှုတွေနောက်ထပ်ဝင်လာနေပါတယ်အခုနောက်ဆုံးမှာဆိုရင်လဲတောင်ကိုရီးယားနိုင်ငံက Hana International Company ကရန်ကုန်တိုင်းတန်လျင်မြို့နယ်တီလဝအထူးစီးပွားရေးဆောင်မြို့ပြစီမံကိန်းအတွက်အမေရိကန်ဒေါ်လာ3,000ယင်းနှိမ့်မြုံနယ်ပြီးဖက်ဆက်လုတ်ကင်သွားဖို့စီစဉ်နေသလိုတင်းနေတိုင်းတိုင်းဒဝဲထူးစီးပွားရေးဆောင်မှာဆိုရင်လဲအီတလီယန်ထိုင်းကုမ္ပဏီကဒေါ်လာ3,800အထိယင်းနှိမ့်မြုံနယ်တာတွေရှိခဲ့တာပါဒါပေမဲ့လည်းယင်းနှိမ့်မြုံနယ်မှုတွေဟာကုန်ထုတ်လုပ်မှုလုပ်ငန်းလိုတိုင်းပြည်စီးပွားရေးအတွက်ရေရှည်ထောက်ကူဖြစ်စေမယ့်ကဏ္ဍတွေမှာအလုံးရင်းနဲ့ဝင်လာတာမျိုးထိတော့မရှိသေးဘူးလို့မကြသေးရင်ကမှစီးပွားရေးဆိုင်ရာတက်သည့်ပညာရှင်အဖွဲ့တစ်ခုဖြစ်အစိုးရကဖွဲ့စည်းခဲ့တဲ့အထက်မှာပါဝင်လာသူတူဖြစ်တဲ့ရန်ကုန်စီးပွားရေးတက္ကသိုလ်အငိမ့်စားပမောက်ခချုပ်ဦးမော်တန်ကပြောပါတယ
်ဒီဝင်မယ်လို့အဲ့လိုပဲဆွေးနွေးတာလို့အဲ့လိုပဲ intention လောက်ပဲအဲကျွန်တော်တို့အခုကြားနေတွေ့နေရတာပဲနော်အကြောင်းကတော့ဟိုမှာမော်ဒကားဈေးရှိတယ်တိုက်တာအိမ်မီဈေးရှိတယ်နိုင်ငံခြားငွေဈေးရှိတယ်ရွှေဈေးရှိတယ်ဟုတ်လားအခုကနိုင်ငံခြားငွေနဲ့ပတ်သက်လို့ ਆ လည်းပဲဈေးတွေကဟိုမှာကောင်တာတွေကြီးဖွင့်တယ်ဆိုတော့တိတ်ပြီးတော့ဟိုအတဲအကျတွေပါတိတ်ပြီးတော့ကစားလို့မရဘူးပေါ့လေနောက်တစ်ခုကလည်းပဲဟလာဟိုမော်ဒကားဈေးကလည်းတိတဲ့တိုင်းမော်ဒကားအဟောင်းတွေသွန်းတာနဲ့တိတ်လုံးမဖြစ်ဘူးပေါ့လေအဲ့တော့လူတွေလက်ထက်ရှိတဲ့ငွေကဘာလို့ရင်ကောင်းမလဲဆိုတော့ဒီအင်ချမ်းမီကတော့မြန်မြန်ရရဆိုတော့အင်ချမ်းမီပဲလုပ်တော့ဗျာနောက်ပြီးတော့ဟိုလာဟို manufacturing လုပ်ဖို့ပါဘူးကြတော့အစိုးရကလည်းပဲဟိုတိတ်ပြီးတော့အပြောင်းလဲရှိတော့အကယ်၍အပြောင်းလဲသွားရင်တော့ကိုတခါတည်းလက်ညက်ကြိုင်ခဲ့မှာပေါ့လေဟာလာအဲ့လိုပါရှိတာပါလေ
ယင်းနှိမ့်မြုံနယ်မှုတွေကိုဆွဲဆောင်ဖို့အတွက်တမကကုန်ထုတ်လုပ်မှုကုန်သွယ်မှုနဲ့ဝန်ဆောင်မှုတွေမှာအရေးသွေးတိုးတက်စေဖို့ရည်ရွယ်ပြီးဒီနှစ်စမ်းပိုင်းမှာပဲထူးစီးပွားရေးဆောင်ဥပဒေတရက်ကိုလည်းအစိုးရကထုတ်ပြန်ထားပါတယ်။မလာတဲ့မှာပဲတက်လာတဲ့အစိုးရသေးရဲ့အကြီးအကဲသမ္မတဦးသိန်းစင်ကပြုရင်ပြောင်းလဲရေးတွေလုပ်မယ်ဆိုပြီးကျန်းသစ်စာချင်းဆိုရင်မှာဂရီးပေးခဲ့ပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာမူဝါဒတွေရှော့ပေါ့ပေးခဲ့တယ်လို့စီးပွားရေးဆိုင်ရာမူဝါဒတွေမှာအပြောင်းလဲတွေလုပ်လာခဲ့တာပါစီးပွားရေးစီမံတွေအတွက်အကြံပေးအဖွဲ့တစ်ခုကိုဖွဲ့စည်းခဲ့တယ်လို့စီးပွားရေးလုပ်ငန်းတွေနဲ့ကုန်သွယ်မှုတွေမှာအဓိကအဟန့်တားဖြစ်နေရတဲ့နိုင်ငံခြားငွေလဲလှယ်နှုန်းလိုငွေကြေးစနစ်ကိုပြင်ဆင်သွားဖို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကအကူအညီတောင်းခံတာတွေလည်းရှိခဲ့ပါတယ်ဒီလိုစီးပွားရေးမူဝါဒတွေမှာအပြောင်းလဲတွေလုပ်လာတာနဲ့အမျှမြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုတွေအားကောင်းလာနိုင်တဲ့အလားအလာတွေလည်းရှိနေတယ်လို့ဆက်စစ်သူတွေမြင်နေကြတာပါအထူးသဖြင့်အရင်မြစ်ကျော်ဝပြီးလောအားကဈေးကျတဲ့ဒေသတစ်ခုဖြစ်ယင်းနှိမ့်မြုံနယ်တွေကိုဆွဲဆောင်နိုင်တဲ့အခြေခံတွေရှိနေတယ်လို့အမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုတွားရောက်ပြီးစီးပွားရေးဆိုင်ရာဆွေးနွေးပလဲမှုတွေလှုပ်ဆောင်နေတဲ့ဒေါက်တာဇော်ဦးကပြောပါတယ
်ဥမာထွန်းဂျပန်နိုင်ငံလိုဟာမျိုးကထိုင်းနိုင်ငံမှာပြည်ရဲ့ယင်းနှိမ့်မြုံနယ်မှုတွေကိုအစ်စ်တစ်ဆင့်ပြင်လိုက်ရင်ထိုင်းနိုင်ငံမှာအခုလက်ရှိလုပ်နေတဲ့လုပ်ငန်းတွေကိုဘယ်လိုရှေ့မလဲဆိုပြီးတော့စဉ်းစားတဲ့အခါညီညီနားကိုပဲရှေ့ရင်ပိုကောင်းမှာဆိုတဲ့စဉ်းစားချက်တွေရှိတာအဲ့ခါကျရင်ကျွန်တော်တို့မှာထူးခွန်ရေးပေးဆိုင်တဲ့စုံတွေကလည်းဖွင့်ထားလိုက်မယ်ဆိုအခုအပြောင်းနေမှာเนาะရလာနိုင်တဲ့အခွင့်အရေးကိုလည်းကျွန်တော်တို့ကယူနိုက်မှာဖြစ်ကြပါလို့ဆိုတော့အခုလက်ရှိအနေထားကလည်းကျွန်တော်တို့မှာနိုင်ငံရေးရတိုးတက်မှုတွေလည်းရှိတာတယ်ဒီဝိုင်းပြည်ရဲ့ကြောင်းလည်းမှုကလည်းလုပ်တော့မယ်ဆိုရင်တော့ခုနပြောတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဟာရခိုင်ကတည်းကပြီးတော့ဝင်လာနိုင်ရဲ့ရှိတယ်ဒီမှာတိုက်ဆိုင်မှုတစ်ခုကတော့2015မှာဖြစ်လာမဲ့အာဆီယံစီးပွားရေးဝန်ကြီးနယ်ကလည်းတိုက်ဆိုင်နေတဲ့ခါကျတော့ဒီခင်ကာလမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုကိုကြီးကြီးမားမားလုပ်တဲ့ corporation ကြီးတွေကလည်းအပြောင်းအလဲတစ်ခုကိုလုပ်ဖို့ဆိုပြီးတာဆီနေတဲ့အချိန်မှာတွားပြီးတော့တိုက်ဆိုင်နေတယ်။အဲ့တော့အဲ့ဒီခွင့်အရေးကကျွန်တော်တို့ဥဒေကပြည်နယ်စင်လုပ်ထားမှဒီခွင့်အရေးကိုကျွန်တော်တို့ရမယ်သဘောရှိတယ
်။မြန်မာနိုင်ငံစီးပွားရေးအတွက်အထောက်အကူဖြစ်စေမဲ့ရင်းနှီးမြှုပ်နှံမှုမျိုးတွေပိုတိုးလာနိုင်တဲ့အလားအလာတွေရှိနေတယ်ဆိုပေမဲ့လည်းတစ်ချိန်တည်းမှာပဲစင်ခေါ်မှုတွေကလည်းရှိနေသေးပါမြန်မာနိုင်ငံလည်းအသင်းဝင်ဖြစ်ပါဝင်နေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံက2015ခုနှစ်မှာတပေါင်းတစ်စီးရဲ့ဖြစ်စီဖို့ရည်မှန်းထားပေမဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးမှုတွေမှာနောက်ကျနေတဲ့နိုင်ငံတွေရှိနေတာမို့အပြည့်အဝအကောင့်ထဲပေါ်နိုင်မှုအခက်အခဲတွေလည်းရှိနေတာဖြစ်ပါတယ်ဒီလိုပဲစီးပွားရေးအင်အားကောင်းတဲ့အနောက်နိုင်ငံတွေကလည်းနိုင်ငံရေးလူခွင့်ရေးတိုးတက်မှုတွေမရှိဘူးဆိုပြီးမြန်မာအစိုးရပေါ်ပိတ်ဆို့တန်ခတ်အရေးယူမှုတွေချမှတ်ထားတာကလည်းစီးပွားရေးဖွံ့ဖြိုးမှုတွေမှာအဟန့်အတားတွေကြုံနေရတာပါပြည်ထောင်ကအရေးယူထားတဲ့အတွက်အနောက်နိုင်ငံကကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေဝင်ရောက်လုပ်ကင်ခွင့်မရှိကြသလိုမြန်မာနိုင်ငံကအပြောင်းအလဲတွေပေါ်အပြည့်အဝယုံကြည်မှုမရှိသေးတာတွေကြောင့်လဲယင်းနှိမ့်မြုံနယ်မှုတွေလှုပ်ဖို့လက်တွန့်နေတာလို့ဩစတြေးလျနိုင်ငံမက်ကရိုက်တက္ကသိုလ်ကပမောက်ခရှောင်းတန်နာကသုံးသပ်ပါတယ်
I think a lot of western companies as well are very well aware that it's still going to take some time for American sanctions to come off, even if Burma was to, you know, fully push down the reform path.
တူပြန်ပြောင်းရေးလမ်းကြောင်းကိုမြန်မာပြည်ကအပြေအဝဆောက်လာပြီးဆိုရင်တောင်မှအမေရိကန်ကပိတ်ဆို့တံခါးမှုတွေကိုပြန်ရုပ်ဖို့အတွက်တော့အချိန်အတိုင်းအတာတစ်ခုအထိလိုဦးမယ်ဆိုတာကိုအနောက်နိုင်ငံကကုမ္ပဏီအများအပြားကသဘောပေါက်ထားကြတယ်လို့လည်းကျွန်တော်ထင်ပါတယ်။ဒါကြောင့်လည်းပြည်ပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကြေညာထားတာနဲ့လက်တွေ့ဖြစ်လာမလားဆိုတဲ့အပေါ်အထူးသဖြင့်အနောက်နိုင်ငံတွေကကုမ္ပဏီတွေအနေနဲ့စောင့်ကြည့်သွားကြဦးမှာပါ။
American ပြည်ထောင်စုကတော့နိုင်ငံခြားရေးဝန်ကြီး Hillary Clinton ကိုတိုင်မြန်မာနိုင်ငံကိုတွားဖို့အထိဆက်ဆံရေးတွေတိုးတက်လာပေမဲ့လက်ရှိကျင့်သုံးနေတဲ့ပိတ်ဆို့တံခါးရေးမူဝါဒတွေကိုရုတ်သေးအောင်မှမဟုတ်ဘူးလို့လည်းဒီဇင်ဘာလဆန်းခီးစဉ်မှတိုင်မီမှာပဲသမ္မတအင်ဂျီရောအဆင့်မြင့်ရရှိသူကပြောဆိုခဲ့တာဖြစ်ပါတယ်။အလားတူတံခါးမှုတွေချမှတ်ထားတဲ့ဥရောပသမ္မတ EU ကတော့သူ့ရဲ့လက်ရှိမြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒတွေကိုပြန်လည်သုံးသပ်နေတဲ့အကြောင်းကြေညာထားတာပါ။ဒီလိုအနောက်နိုင်ငံတွေအဆက်ဆက်မလုပ်ဖဲနေချိန်မှာပဲဒေတာရင်းကစီးပွားရေးအင်အားကြီးရဲ့တရုတ်နိုင်ငံဦးဆောင်ပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေကိုတိုးမြင့်လုပ်ကိုင်နေတာဖြစ်ပါတယ်။မြို့သားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနရဲ့ဇွန်လတဲ့နောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေအရဆိုရင်ပြည်ပကနေရင်းနှီးမြှုပ်နှံသွားဖို့ဂရိကဝတ်ပြုထားတဲ့ပမာဏဟာဒေါ်လာသန်းပေါင်း2000အထိရှိနေပြီးဒီထက်မှာတော့ရရလက်စစ်တပ်ထုတ်လုပ်ရေးလုပ်ငန်းတွေမှာအဓိကထားပြီးလုပ်ကိုင်သွားမယ်တရုတ်နိုင်ငံကစုစုပေါင်းရဲ့47ရာခိုင်နှုန်းအထိရှိနေတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရည်နာပါရစေကျွန်တော်အောင်မြင်ပါခင်ဗျာ